ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာညဉ့်ညမ်းစွာဆွေးနွေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေကိုပြင်ဆင်ရေးဆွေးနွေးဖို့အဆိုပြုခဲ့တာကိုလက်ခံလိုက်ပါတယ်။အခုလိုဆွေးနွေးဖို့လက်ခံလိုက်တဲ့အတွက်ဆန္ဒပြသူတွေကိုဖမ်းဆီးတဲ့နေရာမှာအဓိကအသုံးပြုနေတဲ့ပုံမှန်18ဟာအခုလောက်မပြင်းထန်တော့ပဲပျော်ပြောင်းသွားနိုင်တယ်လို့မျှော်လင့်လာကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးရန်ကုန်အခြေစိုက် VOA သတင်းတော့ကုအောင်ရင်းမောင်မောင်ကသတင်းပေးပို့ထားပါတယ်။
နိုင်ငံသားအခွင့်အရေးကိုအကြီးအကျယ်ချိုးဖောက်နေတယ်လို့နိုင်ငံတကာနဲ့ပြည်ရင်းကအပြင်းထန်ဝေဖန်နေတဲ့ညဉ့်ညမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ဖို့တင်သွင်းခဲ့တဲ့အဆိုတရက်ကိုဒီကနေ့မှလက်ခံဆွေးနွေးဖို့ပြည်သူ့တော်တော်ကဆုံးဖြတ်လိုက်ပြီလို့ရှန်တိုင်းရင်းသားမဲ့ဒီမိုကရက်တစ်ပါတီရဲ့တီဝေါမြို့နယ်ပြည်သူ့တော်တော်ကိုယ်စားလှယ်ဦးရထွန်းက VOA ကိုပြောပါတယ
်။၈၈ဟာပုံမှန်၈၈ဟာပေါ်ဒီပုံခြေကဥပဒေကိုဆန့်ကျင်ပြဋ္ဌာန်းထားရရောက်တဲ့အတွက်ဖြတ်သိမ်းပေးပါလို့တောင်းဆိုချက်ကိုအဲဒီလိုက်ပြောစဉ်းစားပြီးတဲ့အခါကျတော့ဒါဟိုသူ့တော်မှာဒီကော်မတီကတင်ပါဆိုပြီးတော့သဘောတူခဲ့တာပေါ့အဲ့လိုတူလိုက်တဲ့အခါမှာဟိုဥပင်းရင်အနေနဲ့လဲသူပြောလို့တဲ့တင်ပြလို့တဲ့ကိစ္စလေးတင်ပြနိုင်အောင်ဆိုပြီးတော့ဥပင်းရင်ကိုလည်းထောက်ခံတဲ့လူဖြစ်နေတတ်မှတ်ပေးလိုက်တယ်အဲ့တော့ဥပင်းရင်လည်းသူပြောလို့တဲ့ကိစ္စလေးပြောနိုင်လိုက်တဲ့အတွက်ကြောင့်မလို့အဲဒီအဆိုကတော့အဲတွတ်တော်ထဲမှာအောင်မြင်သွားတယ်ပေါ့အောင်မြင်သွားတဲ့အခါကျတော့ကျွန်တော်ကဆွေးနွေးတဲ့အခါမှာတော့ဒီတော့ကိုယ်စလေကမိမိကောင်းတယ်လို့ထင်မြင်ယူဆတဲ့အတိုင်းပြင်ဆင်ချက်တွေတင်သွင်းနိုင်ပါသေးတယ်
။အဲ့ဒီအဆိုကိုတရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအသနာခံစာများစီစစ်ဆောင်ရေးကော်မတီရဲ့ဥက္ကဋ္ဌသူတော်ဦးအောင်ကတင်ပြခဲ့တာဖြစ်ပါတယ်။အခုလိုတင်ပြမှုကိုလွှတ်တော်ကလက်ခံလိုက်တဲ့အတွက်အခုလွှတ်တော်ဟာလာမယ့်နှစ်ရက်မှာပြည်ဆုံးတော့မှာဖြစ်တဲ့အတွက်ရှေ့လာမယ့်လွှတ်တော်အစည်းအဝေးရောက်မှသာဆွေးနွေးနေမှာဖြစ်တယ်လို့ဦးရထွန်းကပြောပါတယ်။ဒါကြောင့်နိုင်ငံရေးအကျဉ်းသားတွေကိုတစ်ဖက်မှာပြန်လွှတ်ပေးနေချိန်မှာပုံမှန်18ကြောင်းထောင်တွေတဲကိုနိုင်ငံရေးကျင်းသားတွေထက်ထပ်ပြီးရောက်နေလို့ဒီဥပဒေကိုဖျက်သိမ်းဖို့အတွက်တောင်းဆိုလာကြတာပါဒီဥပဒေကိုသာလွှတ်တော်ကပြင်ဆင်ပြီးသွားရင်ပုံမှန်18နဲ့အရေးယူတာတွေဟာအခုလောက်ထိမပြင်းထန်တော့ပဲအနည်းငယ်ပျော့ပြောင်းသွားနိုင်မယ်လို့ထင်မြင်တဲ့အကြောင်းဦးရထွန်းကပြောပါတယ
်ပုံမှန်18ကပျော့သွားနိုင်တာပေါ့ကျွန်တော်တို့သူတို့ရှီကခွင့်ပြုချက်ရမှဆန္ဒပြတာမျိုးမဟုတ်တော့ပဲနဲ့အဲပုံမှန်18အသာပုံမှန်18အခုလိုခွင့်ပြုချက်ရမှဆိုတာတဲ့ကျွန်တော်တို့ကဗနနာကြီးကျိုးပြီးတော့အကြောင်းကြားရမည်ဆိုတာမျိုးပေါ့နော်အစည်းကမ်းသတ်မှတ်ထားချက်တွေတော့လိုက်လာရမှာပေါ့လေအဲ့ဒီဟာတွေအနဲ့အညီကျွန်တော်တို့ဆန္ဒပြမယ်ညီညာတော့ဆန္ဒပြမယ်ဆိုပြီးတော့တဏ္ဍာရီကြိုးစောပြီးတော့အဲကျွန်တော်တို့တင်ပါဆိုတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာနိုင်တာပေါ့
ညီညာတော့စူဝေးခွင့်နဲ့စီတန်းလည်ခွင့်ဆိုင်ရာဥပဒေရဲ့ new ဥပဒေပုံမှန်18မှာဆန္ဒထုတ်ပေါ်မဲ့ပြည်သူတွေကမိမိတို့ဆန္ဒထုတ်ပေါ်မဲ့အကြောင်းအရာနေ့ရက်နဲ့အချိန်တွေကိုတပတ်ကြိုတင်ပြီးတော့တက်ဆိုင်ရာမြို့နယ်ရဲစခန်းကိုတင်ပြရမယ်ဆိုပြီးတော့ပြဋ္ဌာန်းခဲ့တာပါအဲ့ဒီပြဋ္ဌာန်းချက်ကိုမလိုက်နိုင်တဲ့သူတွေကိုဆန္ဒထုတ်ဖို့တဲ့နေမည်ရဲစခန်းတွေကပုံမှန်18ကိုအသုံးပြုပြီးတော့တရားစွဲဆိုနိုင်တယ်ဆိုပြီးတော့လည်းဥပဒေမှာပါရှိနေတာပါ2017ဒီဇင်ဘာလ2ရက်နေ့မှာညီညာတော့စူဝေးခွင့်နဲ့စီတန်းလည်ခွင့်ဆိုင်ရာဥပဒေကိုပြဋ္ဌာန်းအပြီးမှာတော့နောက်ဆက်တွဲ new ဥပဒေထွက်ရှိလာခဲ့တာပါနယူဘရီထွက်ရှိပြီးဒီကနေ့ဒီပုံမှန်18ကိုချိုးဖောက်တယ်ဆိုပြီးတော့ပြည်တွင်းကတက်ကြွလှုပ်ရှားသူတွေကိုအမှုဖွင့်အရေးယူထားတာဟာတနင်္ဂနွေလုံးအတိုင်းအတာနဲ့200နီးပါးလောက်ရှိပြီလို့လည်းလူခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့မက်ခင်အိုမာကပြောပါတယ်ဒီကနေ့ဗိုလ်တပူးနေ့ရဲ့လွတ်တော်အစည်းအဝေးမှာနောက်ထပ်ထင်ရှားတဲ့ကိစ္စတစ်ခုကတော့လက်ရှိငွေစက်ကူတွေထုတ်နေတဲ့နေရာမှာရှင်သေးပုံတွေအသုံးပြုနေတာထက်ထင်ရှားတဲ့မြန်မာနိုင်ငံကခေါင်းဆောင်တွေရဲ့ပုံတွေကိုပြောင်းလဲအသုံးပြုဖို့တင်သွင်းတဲ့ဆိုကိုလည်းမှတ်တမ်းတင်ထားနိုင်ခဲ့ပါတယ်ဗိုလ်မဲဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါက်ခင်စောဦးကနောက်ပိုင်းမှာအသစ်ထုတ်မဲ့ငွေစက်ကူတွေမှာနိုင်ငံရဲ့ထင်ရှားတဲ့ခေါင်းဆောင်တွေရဲ့ပုံရိပ်တွေကိုရိုက်နေမယ်ဆိုပြီးတော့လေလွှတ်တော်မှာဂရီဘေးပြောဆိုသွားတယ်လို့လည်းအဲ့ဒီအဆိုကိုတင်ပြခဲ့တဲ့အဆိုရှင်တင်ကန်းကျွတ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ
်။ဘိုးကတာဒီနေ့ပြင်းနေဆိုတာအချက်ဆက်ပြရတော့ဒါဒီနောက်ချက်ကတော့အဓိကဒီနိုင်ငံတကာမှာပုံဝင်ရုပ်ပြီးပြီးထုတ်ခဲ့ခါရီကခေါင်းဆောင်တွေရဲ့ပုံကရှားစုံနေတယ်ရောဒါဒီရှင်းပြပြီးရောပိတ်ပါတော့အာဒီနောက်ထပ်ဝင်ရုပ်ထုတ်ခဲ့ခါမှာရှင်းရှားတဲ့ခေါင်းဆောင်တွေကအဲ့ဒါကိုနံပါတ်1စာပေးပြီးတော့ပြောတာပေါ့ဗျာ
မနေ့ပြန်ကြတာပရင်းနေမှာတော့ပြည်သူ့တော်စည်းဝေးကိုဆက်လက်ကျင်းပဖို့ရှိပြီးတော့လာမယ့်တောက်ကြံနေ့မှာပြည်သူ့တော်စည်းဝေးတွေကိုကျင်းပမှာဖြစ်ပါတယ်အဲ့ဒီနှစ်ရက်ပြီးရင်တော့ရှိချိန်မြောက်လွှတ်တော်စည်းဝေးတွေပြီးဆုံးတော့မှာပါခင်ဗျာ